ရသမဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်လည်းဖြစ်လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုလည်းဖြစ်တဲ့ Miss Renata Locke Desalian ဟာမကြာမီသူ့ယာဒူးသက်တမ်းကုံစွန်းတော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာသူတာဝန်ယူစဉ်ကာလအတွင်းလူအခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုဖို့အားနည်းခဲ့တာကြောင့်သူ့ကိုတာဝန်ကနေဖယ်ရှားခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကတော့အခုလိုပြောင်းရွှေ့မှုဟာလူရိုးလှုပ်ဆင်တာဖြစ်ကြောင်းညင်းဆိုလိုက်ပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါ UNDP ရဲ့မြန်မာဌာနကိုယ်စားလှယ် Miss Renata Locke Desalian ဟာ2014ခုနှစ်ဇန်နဝါရီလကစလို့2019ခုချိန်ထိမြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာကုလသမဂ္ဂရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုဦးဆောင်လာသူဖြစ်ပါတယ် Miss Locke Desalian တာဝန်ထမ်းဆောင်စဉ်ကာလအတွင်းရခိုင်ပြည်နယ်ကမွတ်စလင်တွေအပေါ်ဖိနှိပ်ခွဲခြားဆက်ဆံမှုနဲ့ပတ်သက်လို့ဝေဖန်ထောက်ပြတာမျိုးမလုပ်ဘဲအစိုးရနဲ့အစင်ပြေအောင်သာဆက်ဆံလုပ်ကင်နေတယ်ဆိုတာသိရကြောင်းရန်ကုန်က BBC သတင်းတောက်ဂျိုနာဖီရှာကိုကိုးကားပြီးမီဒီယာတွေကဖော်ပြခဲ့ကြတာပါ Miss Locke Desalian တာဝန်ထမ်းဆောင်နေတဲ့လက်ရှိ UNDP မြန်မာဌာနကိုယ်စားလှယ်ရဲ့ယာဒူးအဆင့်ကိုလည်းတိုးမြှင့်လိုက်တဲ့အတွက်ကြောင့်အဲ့ဒီနေရာအတွက်အလုလျှောက်လော်ရီခေါ်ယူထားတယ်လို့ကုလသမဂ္ဂပြောခွင့်ရကဆိုပါတယ်ဒီဌာနကိုယ်စားလှယ်ရဲ့ယာဒူးသက်တမ်းဟာပုံမှန်အဖြစ်3နှစ်ကနေ5နှစ်ထိဖြစ်တဲ့အတွက်ကြောင့်4နှစ်သက်တမ်းရှိလာပြီဖြစ်တဲ့ Miss Locke Desalian အနေနဲ့အခုလိုအပြောင်းလဲဖြစ်ရတာဟာကုလသမဂ္ဂဌာနကိုယ်စားလှယ်တွေကြားပုံမှန်ပြောင်းလဲမှုတစ်ရက်သာဖြစ်ပြီးသူ့ရဲ့လှုပ်ဆောင်ချက်တွေအားနည်းမှုနဲ့မသက်ဆိုင်ကြောင်း Miss Carnego ကပြောပါတယ်
I wouldn't characterize her as leaving early at all. Like I said, a typical time
Miss Locke Desalian ni ne yadu tatam msi mi thwet twa ya de so da myo lu chima ma myin ma u. Kula tamaka thani ku se dwi ye yadu tawin dwi ha ta nai ngan ma 3 nit kan ni 5 nit thi poun ma shi dat ba de. Takha de da de yoe me, takha de le pu nai ma de. Miss Locke Desalian ha myan ma nai ngan ma tawin than saung ni dai 4 nit khwe shi ni ba bi. Da chaung tu le pyaung me su pyaung bu a chein shi ni ba bi.မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေကြောင့်သူရတုကိုအစ်မြင့်လိုက်ပြီးနောက်ထပ်ဌာနကိုယ်စားလှယ်တစ်ကိုအမြန်ဆုံးခန့်နိုင်ဖို့လှုပ်ဆောင်နေတာပါ။ဒါမှလည်းမြန်မာအစိုးရနဲ့ကုလသမဂ္ဂကြားညှိနှိုင်းဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်
။တချိန်တည်းမှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂပြန်ကြားရေးအရာရှိဦးအေးဝင်းကလည်း Miss Locke Desalian နဲ့ပတ်သက်လို့အခုလိုသတင်းတွေထွက်ပေါ်နေတာဟာမဟုတ်မှန်ကြောင်း VOA ကိုပြောပါတယ
်။ဖယ်ရှားရလည်းမဟုတ်ပါဘူး။Yeah, the cook is a the performance of Baba Mas sign to the notice right again. The hall is to pump up ma ba, tu a listening song piro ba le. Now, you know to do the through AL meow through advertise the travel to the ya.
ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres တံပေးပို့မဲ့ကန့်သက်စာတစ်စောင်ကို BBC သတင်းတော့ကကိုးကားဖော်ပြရမှာတော့ Miss Locke Desalian ရဲ့လုပ်ငန်းစွမ်းဆောင်မှုနဲ့ပတ်သက်လို့စာထဲမှာပြင်းထန်တဲ့သကလုံးတွေနဲ့သုံးနှုန်းဝေဖန်ထားပြီးရန်ကုန်ကကုလသမဂ္ဂအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်မှုတိတ်ကိုအားနည်းနေတယ်လို့တင်းမာမှုတွေရှိနေကြောင်းဖော်ပြထားတယ်လို့ဆိုပါတယ်ဒီလိုသတင်းပေါ်ကြားမှုနဲ့ပတ်သက်လို့ကုလသမဂ္ဂပြောခွင့်ရ Miss Carnego ကတော့အခုလိုတုံ့ပြန်လိုက်ပါတယ်
We typically don't comment on leaked documents, but in this situation, what we would say is that you know all agencies, funds, and programs that are working in Myanmar are.
Chimaru ni ne kulu cyber setan pao cha mu myo ne patet lu pouman a pyin tong pyan pyo cha da myo lou li mi shi ba u. Da ba mai let shi chi ni ma Myanmar naingan twe a kaung song saung ywe pi nai mu Myanmar naingan ma tan win than saung ni ja de kulat tamaka a phwe si dai ha de phwe ne de phwe a pye wa pu paung saung ywe ni ja ba de su da ko chima pyo lu ba de
Miss Locke Desalian ha Rohingya twe lu a khwin yi chou phaw khan ni ya da ko we ban pyo so bu tan win pyet kwet khe de so bi we ban mu de shi be me 2016 October la yakain tai khat mu naw pai Miss Locke Desalian a paw win kulat tamaka ne tan amat ji ri ye maung naw khee sin le la mu a pi ရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ရခိုင်ဒေသလုံခြုံရေးတပ်ဖွဲ့တွေရဲ့လူအခွင့်ရေးချိုးဖောက်မှုရှိတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တီးကြလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့ Miss Locke Desalian ကမြန်မာအစိုးရကိုတိုက်တွန်းပြောကြားခဲ့ပူပါတယ်။သူဟာမြန်မာနိုင်ငံမှာတက္ကသိုလ်2000ကနေ2002ခုနှစ်ထိမြန်မာနိုင်ငံဆိုင်ရာ UNDP လက်ထောက်ဌာနကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်။ကနေဒါနိုင်ငံသူMiss Locke Desalian ဟာလွန်ခဲ့တဲ့10နှစ်တုန်းကကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့မှတာဝန်ထမ်းခဲ့သူဖြစ်ပြီး သူရဲ့ကုလသမဂ္ဂ26နှစ်တာလုပ်သက်အတွင်းအာရှနဲ့အာဖရိကနိုင်ငံတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်အဲ့ဒီမတိုင်ခင်ကသူဟာကနေဒါတက္ကသိုလ်နဲ့ကောလိပ်အဖွဲ့အစည်းတွေမှာတာဝန်ထမ်းခဲ့သူဖြစ်ပါတယ်ခင်ဗျာ